တရားတော်မြတ်ကို၎င်းမြတ်တော်အရိယနာဂတော်အပေါင်းကို၎င်းဒီကအသရှိသောဘုံတို့ဖြင့်သူနိုင်သူမရှိသဖြင့်အတုလကုန်နှင့်ပြည့်စုံတော်မူသောဘုရားရှင်ကို၎င်းခတ်သိမ်းသောတရားတို့ကိုမဖောက်မပြန်ပြန်ဘူးညာဖြင့်ဒီမိအလုံးလုံးသာပြည့်တော်မူသောကြောင့်နမသမ္ဗုဒ္ဓကုန်နှင့်လည်းပြည့်စုံတော်မူသောမြတ်စွာဘုရားကို၎င်းအန္တရာယ်ကင်းစေခြင်းကျမ်းကိုချောမောစွာခြေသာပြည့်စည်စေခြင်းနာကြည်ကြည်နူးနူးအထူးသဖြင့်ရှစ်ခိုး၍ဤအဖေးဓမ္မထာရင်ငါကျမ်းကိုစီရင်ပါစီရင်ပါတော့အာထုံးလေးကြည့်ပါလေအန္တရာယ်ကျခုဦးဇေနောပြင်ပြနေတာဘိဓမ္မပြင်နာကြီးကိုအန္တရာယ်ကျင်းသိခြင်းသောကြောင့်မောမောနဲ့ကြည့်နေခြင်းအကျိုးငါယန္နာမြတ်သုံးပါးကိုဦးဇေနောအမည်နဲ့လည်းရှစ်ခိုးပါလေနောက်သာဘုရားရှစ်ခိုးဆက်သက်ပါလေအဲ့ဒါပြီးတော့ဦးဇေနောဒီကနေ့ပွားမှာကတော့ပင်ညာဉ်ပရမန္တခေါ်တဲ့မမှုတိသစ္စာပရမတ္ထသစ္စာအဲဒီအကြောင်းကိုကြွားပါမယ်အဲ့လိုကြွားတဲ့အခါမှာဦးဇင်းတို့အနေနဲ့ပြောရရင်သစ္စာဆိုတာကမှန်ကန်သောစကားကိုသစ္စာလို့ခေါ်ပါလေဘာလို့ပဲပြောပြောမှန်ရင်သစ္စာပဲနော်ကုသိုလ်ကိစ္စပဲဖြစ်ဖြစ်အကုသိုလ်ကိစ္စပဲဖြစ်ဖြစ်ဒီလိုသစ္စာပြုမယ်သစ္စာဆိုမယ်ဆိုလို့ရှိရင်မင်္ဂနာကိုသူတို့ချင်းကပြစ်တာပဲပြစ်တာရဲ့သဘောတရားကဥမာဖြင့်ကျွန်တော်ဒီလူတရားကိုတတ်ခဲ့ပါပြီဒီမင်္ဂန်သောစကားကြောင့်ဘာဖြစ်ပါလိမ့်မယ်ဖြစ်ပါလိမ့်ဒါလည်းမကောင်းတဲ့ဟာမင်္ဂန်နေတာရောမကောင်းတာတော့ဟုတ်တယ်တိုးတော်လည်းမှန်တဲ့အတွက်သူဒီပြစ်တာပြစ်တာလို့ဆိုလိုက်ကြတယ်ဦးဇင်းတို့ဒုက္ခပြစ်တာဒုမတိယပြစ်တာဏိရောဓပြစ်တာမဂ္ဂပြစ်တာဆိုတဲ့ပြစ်တာ၄ပါးတွေဆိုလိုတာမဟုတ်ဘူးမင်္ဂန်သောစကားဒီသစ္စာနော်အဲဒီတော့သစ္စာမှာပရမတ်သမုဒိသစ္စာလို့ခေါ်တဲ့ပညာရှိမယ်ပရမတ်ထသစ္စာလို့ခေါ်တဲ့ပရမတ်ရှိတယ်နှစ်မျိုးရှိတယ်အဲဒီနှစ်မျိုးလည်းအသေးစိတ်ကိုဥပ္ပဒေရှင်းပြမယ်ဆိုရင်သမုဒိသစ္စာကိုပညာလို့လည်းခေါ်တယ်ပညာနဲ့သမုဒိသစ္စာကတော့အတူတူပဲပညာဆိုတာအမှန်ကတော့အခေါ်ဆိုလိုတာဘောဟာရလို့လည်းခေါ်တယ်သင်္ကေတလို့လည်းခေါ်တယ်ပြဉ္စလို့လည်းခေါ်တယ်နာမည်အားလုံးကိုအကုန်လုံးအနေနဲ့အတူတူပဲဒီသမုဒိသစ္စာဘောဟာရသင်္ကေတပြဉ္စအဲဒီအားဖြင့်ပစ္စည်းလေးတွေကိုသရဝံလေးတွေကိုဒီလိုနာမည်ပေးထားတယ်အဲဒီနာမည်တွေကိုအသုံးပြုပြီးတော့သုံးလုံးခေါ်တာကိုသမုဒိသစ္စာအဲ့ဒါကိုပြဉ္စမောင်ဖြူမောင်ပါခွေးကြောင်သပွဲကလတိုင်းကိုအိမ်ကြိုက်တာအဲ့ဒါဒီအမှန်သမျှကြီးအားလုံးပြညာလူရနေပြီးတော့အားလုံးကဲဒီစောက်ကြီးကိုတော့အိမ်ခေါ်မယ်ဟေးဆိုပြီးတော့သမုတ်လိုက်တယ်အိမ်တော့ခေါ်ကြတယ်အဲ့ဒါဒီပြညာပဲသမုတ်ဒီသက်တာပဲလူကသမုတ်ထားတဲ့အတွက်သူ့ပေါင်းပြီးခေါ်တဲ့အတွက်ပြညာသမုတ်ဒီသက်တာအဲ့ဟာမှာဦးဇင်းတို့ကလည်းဖိတ်ချပြီးကြားလိုက်တယ်ဆိုလို့ရှိရင်ပရမတ္ထသစ္စာဆိုတာကတော့ဖောက်ပြန်မှုမရှိဘူးအဲ့ဒီဖောက်ပြန်မှုမရှိတဲ့ယုတ်တရားကြီးကိုမြတ်စွာဘုရားကနေပြီးတော့ခွဲခြားဖိတ်ပြန်ပြီးတော့ဟောတဲ့အခါမှာနံတရားနံဆိုတာရှိတယ်နံခန္ဓာ၅ပါးထဲမှာယုတ်တရားကြီးဆိုတာရှိတယ်အဲ့ဒီလိုတွေဖိတ်ချပြီးဟောကြားလိုက်တဲ့အခါကျရင်သူကပရမတ်ဖြစ်သွားတယ်ပရမတ္ထသစ္စာလို့ခေါ်တယ်။ဘုံအပြင်ခန္ဓာ၅ပါးယုံနံတရားလူမှန်တယ်ဒီခန္ဓာ၅ပါးယုံနံ၅ပါးသူ့ပေါင်းထားတဲ့ခန္ဓာကိုယ်ကြီးကိုတော့လူလို့ခေါ်တယ်မောင်ပါလို့ခေါ်တယ်မောင်ဖြူလို့ခေါ်တယ်အဲ့ဒါကြီးပြင်ညာအဲ့ဒီထဲမှာမှရှိတာကိုဖိတ်ကြကြည့်လိုက်ရင်ယုံနံ၅ပါးခန္ဓာ၅ပါးဒါကပရမတ်ပရမတ္ထသစ္စာဘုံအပြင်လူတရားလာတယ်။လာလို့ရှိရင်မြန်မာနဲ့လာတယ်လို့မေးရင်ကားနဲ့လာတယ်လို့သူပြောမယ်။အဲဒီကားကမှန်လားမှားလား။မှန်ပါတယ
်
။သမုဒိသစ္စာအနေနဲ့ကြည့်ရင်မှန်တယ်။ဘာလို့လဲ။လူတွေကဒီစက်ဘေးလေးဘေးဘေးလေးဘေးလေးဘေးလေးခုနဲ့ဒီတက်တက်ထားတဲ့ရင်ကိုကားလို့ခေါ်တယ်။သမုတ်ထားတယ်ကားဖြစ်တယ်။ အဲ့တော့သမုဒိသစ္စာကကြည့်ရင်မှန်မှန်လေမှန်ပါလေသို့တော့ပရမတ္ထသစ္စာကကြည့်ရင်မှန်မလား
မှန်ပါဘူ
းကားဆိုတာရှိသလား
မရှိဘူ
းဘိင်္ဂိင်္ဂုတ်တခါလဲစက်တခါလဲဒီဘောဓိသင်ထားတယ်ဒါတွေကိုဒီလိုသိပြသိလိုက်လို့ရှိရင်ရုပ်စုကြီးပဲရုပ်စုကြီးပဲလို့ဖြစ်တဲ့အတွက်ကားနဲ့လာတယ်လို့ပြောရတာမှန်မှမှန်မှနော်အဲ့ဒါဆိုတော့ဒါတော့ကျွန်တော်ပရမတ်နဲ့ပညာကိုကွဲအောင်ကျွန်တော်အနေနဲ့ရှင်းပြတာပေါ့နော်ဥပမာဖြင့်လက်ချောင်းတစ်ခုကိုရှိတယ်ဒါလက်ချောင်းဒါလူတိုင်းကနေပြီးတော့လက်ညှိုးလို့ခေါ်မယ်ဟေးဆိုလက်ညှိုးအဲ့ဒီလက်ညှိုးမှာပါတဲ့ရုပ်တွေကြီးလက်လက်ညှိုးလို့ခေါ်လိုက်တာကြီးပညာသမုဒိသက်တာသမောက်ထားတဲ့အတွက်အဲ့ဒီမှာပါတဲ့ကျောင်းပထဝီဓာတ်အာဝဓာတ်ဒေဇောဓာတ်ဝါယောဓာတ်ဆိုတဲ့ဉာဏ်ကြီး၄ပါးအစရှိပြီးအချင်းရှိတဲ့ရုပ်တွေကြီ
း
ပရမတ်ပစ္စအဲ့လိုပဲခေါ်ကြလူလဲဒီတိုင်းပါပဲအဲ့ဒီတော့ဦးဇင်းတို့အတန်တတန်ကိုနားထောင်လိုက်မယ်ဘောလို့ကြားလိုက်တာနဲ့အဲ့ဒါဒီပါလဲဆိုရင်ပရမတ်အတန်တတအတန်ရုပ်ကိုကြားလိုက်တဲ့အတွက်သူဒီปรมัตถ์ပြစ်တာဘောဓာတ်လို့ကြားရင်လည်းကြားတဲ့အတန်ဒီปรมัตถ์ခေါ်တယ်ปรมัตถ์ပြစ်တာခေါ်တယ်အဲ့ဒီဘောနဲ့ဓာတ်နဲ့နှစ်ခုပေါင်းလိုက်တော့ဘုရားဆိုပြီးဖြစ်သွားတဲ့အချိန်မှာပညာဖြစ်သွားတယ်ဘုရားလို့ကြားလိုက်လို့ပြီးတဲ့အချိန်မှာမိမိကဘာဖြစ်သွားလို့ဆိုမြတ်စွာဘုရားလုံးလုံးကိုတရားလုံးလုံးကိုသိတော်မူတဲ့မြတ်စွာဘုရားဆိုတဲ့ပုံကြီးမိမိမှာတန်တန်ပညာကြီးပေါ်လာပြီအဲ့ဒါဆိုရင်အပေါင်းဖြစ်သွားတဲ့အချိန်မှာပညာသမုဒိသစ္စာဖြစ်သွားပြီအဲ့ဒီဟာမဖြစ်ခင်မှာမိမိတို့ကြားလိုက်တဲ့အချိန်ဘောလို့ကြားတဲ့အချိန်ကြီးအတန်ကိုပဲကြားတဲ့အတွက
်
ပရမတ္ထသစ္စာဓာတ်လို့ကြားတဲ့အချိန်ကြီ
း
အတန်ကိုပဲကြားတဲ့အတွက်ปรมัตถะဖြစ်တာအဲ့ဒါကြောင့်မလို့မြတ်စွာဘုရားတရားထိုင်တဲ့အချိန်မှာဒိဋ္ဌိဒိဋ္ဌမတ္တံဘဝိမတိသုတေသုတမတ္တံဘဝိတိမြင်နေလို့ပဲမှတ်ပါတဲ့အဲ့မြင်နေလို့မမှတ်လို့ရှိရင်ဘုရားမှာမြင်တဲ့နောက်မှာဘာမြင်လဲဆိုတာဖြစ်သွားမယ်အဲ့ကြံပညာဖြစ်သွားကြားရင်လည်းကြားပြခြင်းပဲကြားတယ်လို့မှတ်လိုက်ပါတဲ့အဲ့ကြားတယ်လို့မမှတ်လို့ရှိရင်ကြားတဲ့အနံဒီဘယ်လိုဆိုတာလဲဘယ်ဝါဆိုတာလဲဒီအနံဖြစ်လာတော့မကြိုက်ဘူ
း
ဓာမျိုးတွေဖြစ်လာတယ်အဲ့ဒီတော့ဒီနေ့တော့ဒီပရမတ္ထသစ္စာနဲ့သမုဒိသစ္စာကိုအခုလိုရှင်းပြနေတာကတရားထိုင်တဲ့နေရာမှာလည်းခြေလူများတဲ့အတွက်ဒီနေ့အသေးလေးရှင်းပြရအောင်နော်အဲ့ဒီတော့ဒီနေ့တော့အခုပြောမလို့ဒိဋ္ဌိမတ္တံသုတေသုတမတ္တံဆိုတဲ့အတိုင်းမြင်နေလို့ဆက်ပြီးမှတ်ပါမမလို့ရှိရင်ယောက်ျားပဲမိန်းမပဲခွေးပဲကြောင်ပဲဘုန်းကြီးပဲဒီလိုရှင်ပဲစသည်အားဖြင့်သူကပြင်းပြပေါ်သွားလိမ့်မယ်။ဘုန်းကလည်းပြင်းပြတာပေါ်လာတယ်။ပေါ်လာလို့ရှိရင်သူ့အပေါ်မှာပြုတ်ဆိုးတယ်၊လှတယ်၊ကြွတာမှုတွေဖြစ်လာတတ်တယ်။အဲဒါကြောင့်မို့လို့အခုဦးဇင်းအနေနဲ့ပရမတ်နဲ့ပြင်းပြသမုဒိသစ္စာနဲ့ပရမတ်ခံသစ္စာကိုဆက်ဆက်ကွယ်ကွယ်ပြီးအောင်ปรมัตถะเตียา4บาไม่ต้องติมาเตียานี้ก็ชินจ๋าเนาะถ้าส่วนปัญญาปรมัตถะนี่เนี่ยน้าแน่ละอยู่เนาะไอ้เหรอคุณเนี่ยชื่อไม่ต้องได้เลยส่วนนี้ปรมัตถะเตียา4บาคุณเนี่ยบิดมาโหตัดไปเจอชื่อนี้ปรมัตถะเตียาเนี่ย4บาชื่อละเว้ยไอ้ปรมัตถะตัวเนี่ยปกติก็ปรมัตถะเนี่ยอัตถะเนี่ยป้องตัดท่าแล้วပေါ့ဖြစ်ပါလေปรมัตถ์ဆိုတာကမြတ်သောအဋ္ဌဆိုတာကတော့အနတ်သဘောအဲ့ဒီမြတ်သောအနတ်သဘောရှိတဲ့တရားတွေကปรมัตถ์လို့ခေါ်ပါလေအဲ့ဒါကိုသံဖို့အနေနဲ့မဖောက်မပြန်မှန်ကန်သိမှဘုံတကတ်မြတ်ကြီးခေါ်ဆိုပြီးတော့တောင်မြုပ်ကဏ္ဍကိုဆရာတော်ကြီးကနေပြီးတော့ရေးသားထားပါလေအဲ့ဒါဆိုတော့မဖောက်မပြန်မှန်ကန်ပြီးတော့အများနာမှန်ကန်နေတဲ့တရားကြီးအဲ့ဒီဂုံတက်ရှိတဲ့ဆိုတဲ့တရားကြီးဘယ
်လိုပဲဖြစ်ဖြစ
်အဲ့ဒီပရမတ္ထတရားပဲဖြစ်ပါလေနော်အဲ့ဒီပရမတ္ထတရားကြီး၄ပါးရှိပါတယ်ဆိုရင
်စိတ်တိတ်တိတ်ယောမိတ်ကံ
စိတ်ဆိုတာကြီးအာယုံကိုသိခြင်းညသဘောတရားရှိတယ် စေတသိက်ဆိုတာမနုစိတ်ပုံပြီးရယ်စိတ်နဲ့စက်တဲ့ဘောတော်တရားရှိတယ်။ယောဂီအခြားဘုသတိကြောင့်အောက်ကျန်တဲ့ဘောတရားရှိတယ်။နိဗ္ဗာန်ပြီးရာဂဒေါသမောဟခြုံငင်းရာဘောတရားဖြစ်တဲ့အတွက်နိဗ္ဗာန်။အဲ့တော့အစင်းကြောင့်အနေနဲ့မှတ်ရမယ်ဆိုလို့ရှိရင်ပရမတ္ထတရားဘယ်နှပါးရှိကြလဲ
၄ပါ
းပါးရည်လဲ
စေစိတ်တည်းယုံနေတ
ယ်အလားဟိုအချင်းချင်းအနေနဲ့သိထားနေမှာလေအဲ့ဒီမှာအနေနဲ့စိတ်ဒီကနေ့စိတ်ပိုင်းတင်မှာဖြစ်တဲ့အတွက်ဘုရားတို့စိတ်အကြောင်းနည်းနည်းလေးရှင်းပြမယ်စိတ်ဒီဘုရားတို့ပါဠိပုဂ္ဂိုလ်စိတ်ကဆိုတဲ့ပုဂ္ဂိုလ်ကိုပြီးတော့သာဝန်ဘုရားတတ်ကလေးသင်လိုက်တဲ့အတွက်စိတ်လို့ပါတယ်အဲ့ဒီစိတ်ကြီးအာယုံကိုသိမြင်ရသဘောပဲရှိတယ်သူသိတာဒီပညာသိလည်းမဟုတ်ဘူးဉာဏ်သိလည်းမဟုတ်ဘူးအာယုံကိုမြင်လိုက်တာနဲ့သူသိတာပဲရှိတယ်သူပါလဲညာလဲတော့သူမခွဲခြားနိုင်ဘူးသူအနေနဲ့သိရဲဆိုတော့အာယုံကိုသိခြင်းမြသဘောလေးပဲသူမှရှိတယ်ဉာဏ်သိလည်းမဟုတ်ဘူးပညာသိလည်းမဟုတ်သို့တော်လည်းစိတ်ဒီအာယုံနဲ့ကျင်းပြီးတော့မဖြစ်နိုင်ဘူးစိတ်ကသိရသိရမှာဒီအာယုံတစ်ခုအစင်းအာယုံရှိမယ်အဲ့ဒီအစင်းအာယုံကိုသူကမြင်လိုက်တယ်မြင်လိုက်တဲ့အချိန်မှာစိတ်ကဒါအစင်းပဲအဲ့ဒါကလေးပဲသူသိတဲ့အာယုံလေးသိတဲ့သဘောလေးပဲရှိတယ်အဲ့ဒါကြောင့်စိတ်ကအာယုံကိုကျင်းပြီးတော့ဘယ်တော့မှမဖြစ်နိုင်ဘူးတဲ့ဥစ္စာစိတ်ဒီအာယုံနဲ့ကျင်းပြီးဖြစ်နိုင်ဘူးအဲ့ဒီတဲ့အချိန်မှာတော့သူတဲ့တော့စိတ်ကအာယုံကိုပြီးပြီးတော့ဖြစ်နေရတယ်ဥပမာပြအိမ်မက်တွေပါမမက်ဘူးဒီကအိပ်ပျော်နေတဲ့အချိန်လေးမှာအဲ့ဒီအာယုံကိုလည်းတော့အဲ့ဒီအာယုံကြတော့ပိဋကနေယူခြင်းကာလကကအာယုံပြုတဲ့ကံကမနမိတ်သတိအားဖြင့်အဲ့ဒီလိုနမိတ်တွေကိုအာယုံပြုပြီးတော့အမိပြုပြီးတော့မှဖြစ်တဲ့စိတ်အဲ့စိတ်ကြီးစေတသိက်နဲ့ခွဲပြီးတော့ဘယ်တော့ကမှမဖြစ်နိုင်ဘူးစိတ်ကသောသောပြောတယ်အာယုံကိုသိခြင်းမျှနေမဲ့ရှိတယ်အဲ့ဒီအာယုံကိုသိဖို့အတွက်ကိုစေတသိက်နဲ့သူကဆွဲဖြစ်ရတယ်စိတ်နဲ့စေတသိက်ဆိုတာတကယ်တမ်းခွဲပြီးတော့မဖြစ်နိုင်ဘူးဥပမာတော့ညာတော်အရှင်ပြောနေကြတာကတော့စိတ်ကိုပြောနေတာစိတ်ကိုပြောလိုက်တဲ့အချိန်မှာလေစေတသိက်ပါပါလားညာဘာဖြင့်လွယ်လွယ်လိုက်ပြီးတော့ဘာသိဖြစ်တယ်ညာသိဖြစ်တယ်လားပြောတာအဲ့ဒီစေတသိက်ရဲ့နောက်မှာသတ္တရဲ့နောက်မှာစေတသိက်ကပ်ပါပြီလားသိရင်စေတသိက်ကြီးအမြဲတမ်းမှီတွဲပြီးတော့ဖြစ်နေရတယ်ခွဲလို့မရနိုင်ဘူးသိဖြစ်ပြီဆိုတာနဲ့အဲ့ဒီစိတ်ဘာသိလဲဆိုတာကိုစေတသိက်ကမှီပြီးတော့ဖြစ်တယ်ကောင်းတဲ့စေတသိက်မှီရင်ကောင်းတဲ့စိတ်ဖြစ်တယ်မကောင်းတဲ့စေတသိက်မှီရင်မကောင်းတဲ့စိတ်ဖြစ်တယ်အဲ့တော့စိတ်ကိုဥပမာအားဖြင့်ပြရလို့ရှိရင်ဗာနဲ့တူတယ်ဆိုရေနဲ့တူရေဟာသဘာဝအားဖြင့်ကြီးလိုက်လို့ရှိရင်အဖြစ်သက်သက်ပဲသူ့ကိုကာလာချေလိုက်မယ်ဆိုရင်အနည်းချက်ရင်အနည်းဖြစ်သွားမှာပဲအဝါချက်ရင်အဝါဖြစ်သွားမှာထုံနည်းတူပဲအဲ့ဒီစိတ်အပေါ်မှာဓာတ်ဖြစ်တဲ့စေတသိက်နေဖြစ်တဲ့စေတသိက်ကကောင်းတဲ့စေတသိက်နေဖြစ်ရင်ကောင်းတဲ့စိတ်ဖြစ်သွားမှာမကောင်းတဲ့စိတ်တိုင်းမြင်ဖြစ်ရင်မကောင်းတဲ့စိတ်စိတ်ဖြစ်သွားမှာပဲအဲ့ဒါဆိုတော့စိတ်နဲ့စိတ်တိုင်းကြီးခွဲရမရဘူးအမြဲတမ်းတွဲอยู่ဖြစ်တယ်အဲ့ဒါလေးကိုမှတ်ထားပါဒီနေ့ဥပမာပြူပါတယ်အဲ့ဒီတော့ဦးဇင်းတို့စိတ်တိုင်းကိုဒီနေ့လေ့လာကြမယ်လေ့လာကြတော့ဦးဇင်းတို့စိတ်မှာအကျဉ်းအားဖြင့်89ပါးရှိတယ်အကျဉ်းအားဖြင့်121ပါးရှိတယ်အဲ့ဒါကိုဦးဇင်းတို့ပေါင်းကြီးပါဠိကြီးနေနဲ့ပြောဆိုပြီးရှိတယ်။ဦးဇင်းတို့ပါဠိမှာ89ပါးလို့ရည်တက်တာမရှိဘူး။တခုရောက်90။တခုရောက်90ဆိုတော့တခုရုပ်တရောက်နေတဲ့90ဆိုတော့89။အဲ့ဒါကိုဦးဇင်းတို့ပမာဏတချို့လူလောကမှာပြောနေရှိတယ်။ဟာစိတ်ကတခုရဲ့ရုပ်က90အဲ့လိုဆိုလို့ရှိရမဟုတ်ဘူးညပလက်တစ်ချောင်းမြတ်တတ်ရောက်တာရုပ်90မရှိဘူးနော်ရုပ်ကလည်းဖြတ်ပြပါမရှိတာအဲ့ဒါကိုတချို့ကအစိတ်ကတခုနဲ့ရုပ်က90မဟုတ်ဘူးစိတ်တစ်ခုရောက်90ရှိတဲ့အတွက်တရားပြပြောမှဆိုလို့ရှိရင
်စိတ်
ကတခုနဲ့90ပါ ခုလည်းတော့ပါဠိမှာအများအားပြောလို့ရှိတာ30ဆိုရင်လည်း30 40ဆိုရင်40 20ဆိုရင်20အဲ့ဒီ20မဟုတ်တဲ့19ကြာရင်ခုလည်းတော့အနေနဲ့19ကိုနဝတ္တလို့ဘယ်တော့မှမခေါ်ဘူးနဝကိုတ္တ30 29ပေါ့ဆက်တဲ့29နဲ့ပေါင်းတော့29အဲ့လိုပြောနေမရှိဘူး။အဲ့ဒါကိုပြောနေတယ်ဆိုရင်ဒေကုနာဝိပတိ။ဒေကုနာဆိုတာတစ်ခုရော။ဧကဆိုတာတေ။ကုနာဆိုတာရုံးမြော့နေတာ။ဧကဥနာဧကုနာ။ဒေကုနာဆိုတာတစ်ခုရောက်တော့နေတာဝိပတိက20။တစ်ခုရောက်20ဆိုတော့တစ်ခု။အဲ့လိုပြောနေရှိတယ်။ဒါတော့ဘုရားအမည်နဲ့ဒီလိုဟိုဝတ်ကြံဆိုသွားစိတ်တစ်ခုရောပိုးတယ်ဆိုရင်နားလည်အောင်ကြည့်ကြရအောင်နော်အဲ့ဒါပြီးတော့ဦးဇင်းတို့ဒီစိတ်မှာဘုံအားဖြင့်ဦးဇင်းတို့စိတ်ကို၄မျိုးခွဲတယ်စိတ်ကအရှင်အားဖြင့်လည်း89ပါးရှိတယ်အရှင်အားဖြင့်129ပါးရှိတယ်အဲ့ဒီအရှင်79ပါးအရှင်129ပါးကိုဦးဇင်းတို့ဘုံနေနဲ့ခွဲလိုက်တယ်ဆိုရင်ကာမဘုံရူပဘုံအရူပဘုံလောဘကလာဘုံဆိုပြီးတော့ဘုံအားဖြင့်၄မျိုးရှိတယ်ကာမဘုံဆိုတာကာမဆက်ဘုံရူပဘုံဆိုတာရူပဇမ76ဘုံရှိတယ်။အဲဒီရူပဘုံဆိုတာကရုပ်သက်သက်ကြီးဖြစ်တဲ့ဇမာကြီးနေတဲ့ဘုံ။အဲဒါ76ဘုံရှိတယ်။အဲဒီဇမာကြီးတွေကဦးဇင်းတို့မြတ်စွာဘုရားတရားဟောဖို့ရန်လာရှောက်တဲ့သဟံပတိဇမာမျိုး။အဲဒီဇမာသဟံပတိဇမာကြီးကအဲဒီရူပဘုံမှာနေတယ်။ပြီးတော့အရူပဘုံ၄ဘုံရှိတယ်။လောဘကရာဘုံဆိုတာကြတော့သူကတော့လောကဥဒ္ဒရာနေပြီးတော့လောကအနေကြီးလွန်မြောက်နေတဲ့အတွက်သူ့ကိုတော့ဘုံသီလလို့သာပြောရတယ်လေဒီလိုတော့ဟောသီလအနေနဲ့မရှိဘူးဝိထာဘုံအနေနဲ့ပဲပြောရတယ်အဲ့ဒီမှာဦးဇင်းတို့ဒီကာမဘုံမှာကာမဆက်ဘုံအလုံးကိုပေါင်းလိုက်လို့ရှိရင်ဘုံက30ဘုံရှိတယ်ကာမတတ္တဘုံဆိုတာကဘာတွေလဲဆိုလို့ရှိရင်အပယ်လေးဘုံအပယ်လေးဘုံလူဘုံနတ်ကြီးခောက်ခတ်အဲ့ဒီဟာပေါင်းရင်ကာမတတ္တဘုံရူပဘုံကတော့ရူပ16ဘုံရှိမယ်အာရူပဘုံကတော့အာရူပ4ဘုံရှိမယ်အဲ့ဒါတော့အသေးစိတ်မပြောတော့ပါဘူးနော်ဒီလိုဘုံ31ဘုံ30တဘုံကိုရေတမ်းမယ်ဆိုလို့ရှိရင်အပယ်လေးဘုံကံဘုံ30တခုကိုရေတမ်းမယ်ဆိုလို့ရှိရင
်ကာမကာမသတ္တ
ဘုံ
ရူပသံသတ္တဘုံအာရူပသံ
သတ္တဘုံလောကဘုံတော့ထားပါနော်အလုံး30တဘုံရှိမယ်ဒါနဲ့လောကီဘုံက30တဘုံရှိမယ်လောဘတရာဘုံကတော့ထားလိုက်တော့လောကီဘုံ30တဘုံထဲမှာကာမသတ္တဘုံကိုရေကြွမှဆိုလို့ရှိရင်အပယ်လေးဘုံနတ်တိ၆ခါနတ်တိ၆ခါကိုအဲ့ဒါကိုကာမသတ္တဘုံနော်အဲ့လိုရေကြွလို့ရတယ်အဲ့ဒါတော့ဦးဇင်းတို့ကာမအဲ့ဒီဘုံတွေကိုကြီးလိုက်လို့ရှိရင်ကာမဘုံမှာကာမဝဆရစိတ်54ပါးရှိတယ်ပြီးတော့ရူပဘုံကြတော့ရူပဝဆစိတ်15ပါးရှိတယ်အရူပဘုံကြတော့အရူပဝဆစိတ်12ပါးရှိမယ်။လောဘတရာဘုံကြတော့လောဘမလားစိတ်အကျဉ်း7ပါးအကျဉ်း40ရှိတယ်။အဲဒီတော့ကာမဘုံမှာကာမဝဆစိတ်54ပါး။အဲဒီ54ပါးဒီကာမဘုံမှာပဲညာသောအဖြစ်ဖြစ်တဲ့အတွက်သူ့ကိုကာမဘုံမှာအဖြစ်များလို့ကာမဝဆစိတ်လို့ပြောရတာ။ဉာဏ်ရဲ့ဘုံဒီမှာလည်းအဲဒီကာမဝတ္တန်ငါးသက်ဒီပါးကစိတ်တရားတော့ပြီးဖြစ်နိုင်တာပဲသူ့ပုံမှာညာသောအဖြစ်ဖြစ်တဲ့အတွက်ကာမဝတ္တန်ငါးသက်ဒီပါးလို့ပြောရတယ်ဥပမာအဖြစ်ပြောရလို့ရှိရင်သူကတော့လန်ဒန်နိုင်ငံမှာလန်ဒန်မှာမွေးဖွားတဲ့လူတယောက်ကတခြားနိုင်ငံတခြားမြို့ကြီးကိုရောက်သွားတဲ့အခါမန်ချစ်တန်ရောက်မယ်ကျန်တဲ့နိုင်ငံတွေရောက်မယ်သူဒီသူ့ကိုဘာလို့ခေါ်လဲဆိုရင်လန်ဒန်လန္ဒန်နာပဲပေါ့နော်လန္ဒန်မှာမွေးတဲ့အတွက်သူကလန္ဒန်နာလန္ဒန်နာပဲပေါ့ဘယ်ဘက်ရောက်နေလဲဥမာပြန်ထမ်းရောက်မယ်သူရောက်မယ်သူဒီလန္ဒန်မှာမွေးလန္ဒန်မှာကျက်စားလန္ဒန်မှာဖြစ်များတဲ့အတွက်သူ့ကိုလန္ဒန်နာပဲပေါ့ခုနည်းတူတာပဲကာမဝဆတ်54ပါးကာမဆတ်54ပါးဒီကာမပုံမှာရှင်ပြီးကျက်စားတာများသောအဖြစ်ဖြစ်တဲ့အတွက်သူ့ကို
กามาวาสัตติ54บาลูกပြောတာรูปาวาสဘုံรูปဘုံมาแล้วขึ้นมาอรูปဘုံมาแล้วขึ้นมาโทนี้ดูว่าเวรูปဘုံรูปาวาสัตติ55บาดิรูปဘုံมาขึ้นมาได้ด้วยรูปาวาสัตติ55บาจําแนกဘုံนี้มาแล้วก็ขึ้นมาอรูปาวาสဘုံ12บาแล้วอรูปาวาสัตติ12บาแล้วเวอรูปาวาสဘုံมาอรูปဘုံมาขึ้นมาได้ด้วยอรูปาวาสัตติ12บาลูกပြောล่ะจําแนกဘုံนี้มาแล้วเวဒီလိုဖြစ်နိုင်တာပဲ။အဲဒီတော့ကာမစိတ်54ပါးမှာအောက်ကတော့အကျဉ်းချင်းမှတ်ဖို့ပါပဲ။အကုသို12ပါးရှိမယ်၊အဟိစိတ်17ပါးရှိမယ်၊ကာမဒေါနစိတ်24ပါးရှိမယ်၊ရူပဝတ္တစိတ်15ပါးကတော့ရူပဝတ္တကုသို5ပါး၊ရူပဝတ္တဝိပ္ပ5ပါး၊ရူပဝတ္တကိရိယာ5ပါး။အရူပဝတ္တစိတ်ကတော့12ပါးထဲမှာအရူပဝတ္တကုသို4ပါး၊အရူပဝတ္တဝိပ္ပ4ပါး၊အရူပဝတ္တကိရိယာ4ပါး။သောဒရာတဲ့အကျဉ်း7ပါးကတော့မဲ့စိတ်၄ပါးပုံစံ၄ပါးအကျဉ်း၄ပါးကတော့ငါနဲ့ပြောင်းလိုက်လို့ရှိရင်မဲ့စိတ်၄ပါးမဲ့စိတ်မဲ့စိတ်ပုံစံနဲ့ပြည့်ပြီးတော့အလုံးရှိတယ်အဲ့ဒါကတော့အကျဉ်းနည်းအနေနဲ့မှတ်ထားခဲ့ဒီနေရာမှာမှတ်သိကြတာကတော့စိတ်ကိုဘယ်လိုဘုံအပြင်ဝေဖန်လိုက်မယ်ဆိုလို့ရှိရင်ဘယ်နှဘုံရှိမလဲ
၄
ဘုံရှိမယ်ကာမဘုံ၅ဘုံ
အရူပဘုံသောဒရာဘုံ
အဲ့ဒါမျိုးကမှတ်ချက်ပါနော်။ကာမဘုံမှာဖြစ်များတဲ့စိတ်ကိုကာမဘုံ
ဆိုတ
ယ်။ရူပဘုံမှာဖြစ်များတဲ့စိတ်ကို
ရူပဘုံဆိုတယ်
။အရူပဘုံမှာဖြစ်များတဲ့စိတ်ကို
အရူပဘုံဆိုတယ်။
သောကုတ္တရာဘုံမှာဖြစ်များတဲ့စိတ်ကို
သောကုတ္တရာစိတ
်ဆိုပြီးတော့မှတ်ထားရပါ။ဒီတော့ရှားပြအောင်လို့ဒီကဇာဘုံလေး။စိတ်နိုင်နေတဲ့သံဃာမှုဇေရမအပြားကိုဒီလိုဇာဘဆိုတဲ့အမှားရောက်ပြီးသင်ကျင်းကျောင်းမှာဒါလေးကြားပြအရင်သိကြမယ်။ဘုဘကသင်္ကေတပြတာပါလေ။ဒီဘက်ကအဲဒီသင်္ကေတလေးကိုတွေ့ရင်ဒုက္ခဝေဒနာလို့မှတ်လိုက်ပါ။အဲဒီဒုက္ခဝေဒနာရဲ့သဘောတရားကခန္ဓာကိုယ်နဲ့ဖြစ်တဲ့ခန္ဓာကိုယ်ပါ။အဲဒီသင်္ကေတလေးကိုတွေ့ရင်ဒုက္ခဝေဒနာလို့မှတ်လိုက်ပါ။သူရဲ့သိပ္ပံကတော့ခန္ဓာကိုယ်နဲ့ဖြစ်သောသိရဲ့ခန္ဓာမှာ။ဘုဘကအဝိုင်းအဖြစ်လေးကိုတွေ့ရင်သောမနတဝေဒနာလို့မှတ်လိုက်ပါ။သိရတဲ့ကကတော့သိတဲ့သဘောချမ်းသာတော့ခံစားမှုပြီးတော့ဟိုစာလေးကိုမှတ်လိုက်ရင်ဒေါမနတဝေဒနာအရင်ရဲ့အသေးသေးကတော့သိတဲ့သဘောချမ်းသာတော့ခံစားမှုပြီးတော့ဥပေက္ခဥပေက္ခဝေဒနာကတော့အသိအသိခံစားမှုဆိုတော့ဒုက္ခဒုက္ခဒုက္ခနဲ့ဒေါမနတဒုက္ခနဲ့ဒေါမနတဒုက္ခနာမှုညာအင်းငယ်များစုယူမှဖြစ်တယ်ပေါ့နော်အဲ့ဒါလည်းတော့ဘုရားတရားဥစ္စာဘုရားဆိုတော့မှသိအောင်လို့ဒါတော့ဥစ္စာတို့သူရစိတ်အခေါ်ကိုသိအောင်ဘာကောစိတ်ဆိုတာအဒီလိုဘာဖြစ်တဲ့စိတ်ကိုဘာကောစိတ်ကိုခေါ်မယ်ဒိဋ္ဌိဒိဋ္ဌိဆိုတော့မိစ္ဆာဒိဋ္ဌိဖြစ်တဲ့အတွက်မှားလို့အဒီတာဒီသံယောစိတ်ဆိုတာဒိဋ္ဌိရောပတိကရောဝိသိကိစ္စရောဥပ္ပိစ္စရောဉာဏ်တို့နဲ့စိတ်တိတ်ကြီးနဲ့ရှင်တဲ့စိတ်ကိုသံဒီယောစိတ်လို့ခေါ်မယ်ဝိဒီယောစိတ်ဆိုတာကတော့သောကပြောတဲ့ဒိဋ္ဌိတိကဝိသိကိစ္စဥပ္ပစ္စဉာဏ်စိတ်တိတ်ကြီးနဲ့မရှင်တဲ့စိတ်ကိုဝိဒီယောစိတ်သင်္ခါရဆိုတဲ့သဘောတရားကတော့သဘောတစ်ခုသောကိစ္စကိုမကြည့်လို့လို့တွန်းတော့စဉ်းလို့တွန်းတော့စောင့်နေနေတဲ့စိတ်ကိုစိတ်တော်လို့ဆောင်ပြုရင်ပေးတဲ့သဘောတရားကိုသင်္ခါရလို့ခေါ်မယ်အဋ္ဌိကိအဋ္ဌိခာလိကစိတ်ဆိုတာရောတန်ကျိုးသုံးချက်ပြုမြင်ပေးသူသင်္ခါရမပါတဲ့သင်္ကုသဘောအတရားဖြစ်တဲ့စိတ်အဋ္ဌိခာလိကဆိုတာရောတန်ကျိုးသုံးချက်မြင်တဲ့အတူတူဖြစ်တဲ့စိတ်ဒါတော့ဦးဇင်းတို့ပါဠိစကားလုံးလေးတွေကိုမှတ်သားထားဖို့အတွက်ဘုရားဗုဒ္ဓအမိန့်ပေါ့နော်အဲ့ဒါပြီးတော့မဟာဦးဇင်းတို့သဘောပြောလိုက်တယ်စိတ်ပိုင်းနဲ့ကကာမဝတ္တစိတ်54ပါးကိုတွားမယ်။ဘုရားရှင်ရဲ့လိုပဲကာမဝတ္တစိတ်ကိုကာမစက်တဲ့ပုံမှာဉာဏ်တော်အစဉ်ပြင်းပြဖြစ်တဲ့စိတ်မှုကိုကာမဝတ္တစိတ်လို့ခေါ်တယ်။ဒီကားပြပြောမယ်။ပြောမယ်ဆိုလို့ရှိရင်ကာမတဏှာဤအာယုဖြစ်သောကြောင့်ကာမဘုံ၌စိတ်ဝင်ရဖြစ်တဲ့စိတ်ကိုကာမဝတ္တစိတ်လို့ခေါ်မယ်။အဲဒီကာမဝတ္တစိတ်မှာဦးဇင်းတို့အလုံး54ပါးရှိတယ်။အဲဒီ54ပါးကသဘောပြောတဲ့လိုပဲအခုလောက12ပါးအဟိစိတ်က7ပါးကာမဝတ္တစိတ်က34ပါးအဲ့ဒါလေးတော့သိထားမယ်ကာမဝတ္တစိတ်7ပါးရှိကြတယ်ဆိုရင
်
အာသာ အဲ့ဒီ54ပါးထဲမှာဘာတွေလဲဆိုလို့ရှိရင်အကုသိုလ်ဆိုတာပါ။အဲ့ဒ
ီစိတ်ကစိတ်က
သောမနစိတ်ကစိတ်က
အဲ့ဒါတော့ဘင်းတို့တရားဆိုရင်လည်းရသွားတယ်အဲ့ဒီအကုသိုလ်သိက္ခာပါဒမှာဘာတွေပါလို့လဲဆိုရင်
သောမနစိတ်ကပါသောမနစိတ်ကပါမောဟစိတ်ကပါ
အဲ့ဒီစိတ်ဆက်ချက်ပါတယ်မှာအတုကရဝတ္တေကနပါအိဋ္ဌကရဝတ္တေကနပါအ
ိဋ္ဌကရဝတ္တေကနပ
ါကာမောဒ္ဒဘောဓနာစိတ်24ပါးကမဟာကု
သိုလ်စိတ်ပါမောဟစိတ်ပါပါမ
ာဒိယစိတ်ပါအဲတော့ဒီမှာအချင်းချင်းမှန်မှာတော့ကာမဝတ္တေ54ပါကာမသတ္တ54ပါးဘာလို့လဲဆိုရင
်အာဟုသုစိတ်ဆက်နပါအတိတ်စိတ်ဆက်ပါကာမဝတ္တေကနပါ
အဲ့ခေကဦးဇင်းတို့အကုသိုလ်စိတ်12ပါးကိုအရင်ဆုံးသွားပါမယ်နော်သူတို့ဒီကရာတွေကိုပြန်ပေါင်းတတ်ကြည့်ရင်စိတ်အကျဉ်း89ပါးစိတ်အကျဉ်း
121ပါးနဲ့
စိတ်အကျဉ်း89ပါးစိတ်အကျဉ်း121ပါးကိုပြန်ပြီးတော့ဘုံအားဖြင့်ဝေဖန်မယ်ဆိုရင်ဘယ်နှပုံရမလဲ
4ပ
ါးပါဘုံနေမယ
်ကာမဘုံသုဘဘုံအာဟုဘုံသောဘုံသာဘုံ
အဲဒီကာမဘုံမှာကာမဝဇ္ဇိဘယ်နှပါးရှိမလဲ
54
ပါးရူပဝဇ္ဇိ
35ပါးအ
ာရူပဝဇ္ဇိ
35ပါ
းလောဘတရားစိတ်အခြင်
း7ပါးအခြင်း40
အခုကာမဝဇ္ဇိကိုသင်တို့သွားတဲ့အခါကျတော့ကာမဝဇ္ဇိ54ပါးမှာပါရီပါရဲဆိုရင
်အာဟုသုစေသမကအေစေသေသပါကာမဝဇ္ဇိသောသမစေသမိ
အဲ့တော့အလုံး54ပါးရှိတယ်။အဲ့ဒါကိုဦးဇင်းတို့အာဟုသောစိတ်12ပါးကိုအရင်ဆုံးသွားပါမယ်။အာဟုသောစိတ်ဘာကြောင့်ခေါ်ရမလဲ။လောဘဒေါသစတဲ့အပြစ်တွေနဲ့တကွာဖြစ်တဲ့စိတ်ဖြစ်လို့အာဟုသောစိတ်။မကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိတဲ့အကြောင်းစိတ်လို့လည်းခေါ်တယ်။ပြီးတော့ကုသိုလ်ရှင်စံကျင်ဘက်ဖြစ်တဲ့စိတ်လို့လည်းခေါ်တယ်။အဲ့ဒါကြောင့်သူ့ကိုအာဟုသောစိတ်။အဲ့ဒီအာဟုသောစိတ်ဒီပဟာတ္တဗ္ဗေယသောတရားနော်ကျိုးပြရမယ်တရားအကုသိုလ်စိတ်အဲဒီတော့အကုသိုလ်စိတ်ဆိုတော့ဒီနေရာမှာဦးဇင်းတို့ဒိဗ္ဗေသဘောတရားလေးကိုနည်းနည်းပြောရမယ်ကုသိုလ်စိတ်ကြီးကောင်းတဲ့စိတ်အကုသိုလ်စိတ်ကြီးမကောင်းတဲ့စိတ်အပါလာလာနဲ့မသဘောပဲမြန်မာစကားမှာတော့မဆိုရင်မရှိဘူးမကောင်းဘူးမပြုဘူးမလုပ်ဘူးမကြီးပါဠိစကားမှာအနဲ့အတူတူပဲအပါလာလို့ရှိရင်အကုသလကုသလကောင်းတယ်အမကောင်းဘူးမကောင်းတဲ့စိတ်မှန်လည်းများပြီးအကုသိုလ်စိတ်အဲဒီတော့ကုသလပေါ်ကိုလည်းပဲအဲဒီတော့အကုသိုလ်စိတ်ဒီအကုသိုလ်စိတ်ရဲ့စံကျင်ဘက်ကြီးဘာဖြစ်မလဲ
ကုသိုလ
်စိတ်ရဲ့စံကျင်ဘက်ကြီ
းအကုသိုလ်စိတ်
ဖြစ်မယ်အဲဒီတော့ဒီအကုသိုလ်စိတ်သင်ရှားအောင်ဦးဇင်းတို့ကုသလဆိုတဲ့ပေါ်ကိုဗရာမီအားဖြင့်ဦးဇင်းတို့ရှင်းပြမယ်ဆိုလို့ရှိရင်ကုသလကုသရဲ့လရဲ့နှစ်ပုံပေါင်းတာကုသဆိုတာကတော့ကုသလတို့ကိုပေါင်းပြန်လိုက်လို့ရှိရင်သူ့ရဲ့အနေသဘောကကျွမ်းကျင်နေပါတယ်အနာကင်းတဲ့အနာကင်းတဲ့နေကောင်းကျမ်းပါတယ်အဲ့ဒီအနေသဘောရှိတယ်အဲ့ဒီတော့ကုသလကုသနဲ့ပေါင်းနဲ့လာပေါင်းနဲ့ဒီနေ့ဒီမှာပြပြမယ်နော်ကုသလာကိုကုသနဲ့
လ
ာနဲ့အဲ့တော့ကုသလာဆိုတဲ့ပုံကိုဦးဇင်းတို့ဖတ်လိုက်ရင်ကုသနဲ့လာနဲ့ကုသပြီးသမန်းမြက်ကိုဟောတယ်သမန်းမြက်ကဦးဇင်းတို့ကမာရောပြနေမယ်အစားနဲ့ဖက်ကသူ့လေနိအဲ့ဒါမျိုးကိုသမန်းမြက်ကိုဟောတယ်။လာဆိုတာယူတာကန်တာ။အဲ့တော့ဒီကုသလဆိုတဲ့ပုံဖြစ်လာခြင်းအကြောင်းရင်းကတော့ဒီကုသဥမာပြင်မင်းကသမန်းမြက်ကိုမရှအောင်ကန်ရလာလို့နေလို့ရှိတယ်။အဲ့ဒီကသမန်းမြက်ကိုကန်ရတဲ့အခါမှာသူ့အသားမရှအောင်ကန်ရတဲ့လူကိုကုသလသူကကျွမ်းကျင်နေမှာပေါ့သူကသမန်းမြက်ကိုမချအောင်ကန်ကြက်တဲ့အတွက်သူ့ကိုကုသလသမန်းကုသကသမန်းမြက်လာတာကန်တာယူတာကန်ကြွယ်တာပေါ့နော်အဲ့ဒါဆိုတော့သူ့ကိုကုသလလို့ အမိပေးလိုက်တယ်။အဲဒါဆိုရင်တော့မင်းကသမန်းမြတ်ကိုကျွမ်းကျင်နေမှာပေါ့နဲ့မရှောင်အောင်ကန်တတ်တယ်။ကျွမ်းကျင်နေမှာတဲ့အတွက်မင်းကတော့ကုသလထုံဤသူပါပဲ။အကုသိုလ်စိတ်တွေကိုမိမိကမဖြစ်အောင်ကျွမ်းကျင်နေကန်တတ်တဲ့ပုဂ္ဂိုလ်ကျွမ်းကျင်ကျွမ်းကျင်ကန်တတ်တဲ့ဆိုရင်ကုသိုလ်ပေါ့။အဲဒါကိုဥပမာပေးပြီးတော့ပြောရတယ်။ပြောကြတော့တဏီဥစဉ်တို့ပြောတယ်ကုသလဆိုတာစေတဝါပေါ်အနာကင်းတယ်နေကောင်းပြန်ပါတယ်ခောက်တာပေါ်ကုသိုလ်ဖြစ်နေလို့ရှိရင်ဥစဉ်တို့လောဘဒေါသဆိုတဲ့ယောဂတွေမဖြစ်တော့လောဘဒေါသယောဂတွေရှင်းရှင်းနေတယ်ဆိုရင်ဒီလိုကုသိုလ်ဖြစ်နေတယ်စိတ်ကောင်းပြန်ပါနေတယ်အဲ့ဒါကြောင့်ကုသလဆိုတဲ့ပုံကအကုသိုလ်အကုသလပုံရဲ့စံတင်တာဖြစ်တယ်နော်အဲ့တော့ဒါအကုသိုလ်အကြောင်းကိုရှင်းပြတယ်အဲ့ဒီအကုသိုလ်၁၂ပါးမှာလည်းပဲဘာတွေရှိကလဲဆိုလို့ရှိရင်လောဘမှုတွေ၁၀ပါးရှိတယ်အဲ့လောဘမှုတွေ၁၀ပါးဘာလဲအကြောင်းခံပြီးဖြစ်တယ်ဆိုလို့ရှိရင
်ဒု
တိယတမှုလောဘမှုတွေခံပြီးတော့ဖြစ်တယ်ပြီးရင်ဒေါသမှုတွေ၂ပါးရှိမယ်အဲ့ဒီဒေါသမှုတွေ၂ပါးပြီးစိတ်ဒုတိယတမှုလောဘမှုတွေခံပြီးတော့ဖြစ်မယ်ဒီမောမှုတွေနှစ်ပါးရှိတယ်အဲဒီမောမှုတွေနှစ်ပါးဒီ
မင်းတို့ဒီလိုမျိုးဘာလဲဆက်နေပါစေ
။ကျွန်တော်အဲဒီထဲမှာလောဘမှုတွေ၈ပါးကိုကျွန်တော်ကတကယ်တော့လောဘမှုတွေလို့အတူခေါ်တာတကယ်တမ်းကြတော့သူကလောဘမူလလောဘမူလဆိုတာတော့ရင်းအပြည့်လောဘအခြေခံဖြစ်တဲ့အရင်းအမြစ်ဖြစ်တဲ့စိတ်ကိုလောဘမူစိတ်ကျွန်တော်ဉာဏ်ဉာဏ်ပြောတဲ့အခါကျတော့လောဘမူလစိတ်လောဘမူလစိတ်လို့ခေါ်တော့လောဘမူစိတ်ဒေါသမှလည်းထုံနေပြီပါပဲဒေါသမူလစိတ်ဒေါသလည်းခေါ်တော့ဒေါသမူစိတ်ဒေါသမူစိတ်မောဟမူလည်းပဲထုံနေပြီပါပဲမောဟမူလစိတ်မောဟအခြင်းခံတဲ့အကြောင်းခံထားတဲ့အတွက်မောဟမူလစိတ်မောဟမူစိတ်အိမ်မှာဦးဇင်းတို့လောဘမှုစိတ်ကြီးလောဘနဲ့မောဟနှစ်ခုဖြစ်တယ်။ဒေါသမှုစိတ်ကြီးဒေါသနဲ့မောဟနှစ်ခုဖြစ်တယ်။မောဟမှုစိတ်ကြီးမောဟတစ်ပါးနဲ့ပဲဖြစ်တယ်။အဲ့ဒါလေးကိုဒီနေရာမှာမှတ်ချက်ပါနော်။ဦးဇင်းတို့အချောအချင်းမှတ်သိချင်တာအာဟုသောစိတ်ဘယ်နှပါးရှိတယ်လဲ
။ဆက်တာပါ။
ပါရင်လည်းတို့လို့ရှိရင
်လောဘမှုရောတိတ်ကလောဘမှုစိတ်ကပါမောဟစိတ်ကပ
ါအဲ့ဒါကိုမှတ်ခဲ့လောဘမှုမှာလောဘနဲ့မောဟနှစ်ခုဖြစ်တယ်ဒေါသမှုမှာဒေါသနဲ့မောဟဖြစ်တယ
်
မောဟမှုမှာတော့မောဟတစ်ပါးနဲ့ဖြစ်တယ်အာဟိအာဟုသောစိတ်ဒီဘယ်ရဆန့်ကျင်ဘက်လဲ
ကုသိုလ်စိတ်ရဆန့်ကျင်ဘက
်ကုသိုလ်ရဆန့်ကျင်ဘက်ဒီ
အာဟုသောစိတ
်နော်အဲ့ဒါကြောင့်ဦးဇင်းတို့ဒီအာဟုဘောစိတ်၁၂ပါးလဲကရောဂမှုတဲ့၁၀ပါးကိုအရင်ဆုံးကြွားနေတယ်။ရောဂမှုတဲ့၁၀ပါးဆိုတာကလောဘမူလရှိတဲ့စိတ်ကိုရောဂမှုတဲ့ပုံမှန်သမီးအားဖြင့်ခေါ်ပြောမယ်ဆိုလို့ရှိရင်လူချင်းတတ်မှုရောဘစိတ်စိတ်အရင်းခံတဲ့စိတ်အဲ့ဒါဒီ၁၀ပါးရှိတယ်။အဲ့ဒီ၁၀ပါးမှာဦးဇင်းတို့ပုံရိုးဆိုနေတာတော့သောမနတသဟာကောအဲ့သောမနတသောမနတဆိုတာကတော့ဒီကံပြောရင်ဝမ်းမြောက်ခြင်းစိတ်ချမ်းမြေ့ခြင်းအဲ့ဒါကိုသောမနတလို့ခေါ်တယ်စိတ်ချမ်းမြေ့တယ်ဝမ်းမြောက်တယ်အဲ့ဒါကိုသောမနတလို့ခေါ်တယ်သောမနတဆိုတာသူ့မနသူ့ဟာကောင်းသောမနကစိတ်ကောင်းတဲ့စိတ်စိတ်ချမ်းသာတဲ့ဟာကိုသောမနတလို့ခေါ်တယ်မဟာကတ္တသဟာကောဆိုတာဦးဇင်းကမြန်မာမှုပြလိုက်တာသူရဲ့ပါဠိပုဒ်ကတော့သဟာကတ္တသဟာကတ္တဆိုတာကတော့သဟာအတူရကွာကတ္တဖြစ်တာအတူရကွာဖြစ်တဲ့စိတ်ကိုသဟာကတ္တခါဆိုတော့သောမနတ္တသဟာကတ္တသုံးမဟုတ်သောမနတ္တသဟာကောပြီးတော့ကျတော့ဒိဋ္ဌိကတ
္တကတ္တယော
ဒိဋ္ဌိဒီ
မာယ
ာမာယံတော်အကျိုးအဲ့ဒါကိုတံပညောကြဆိုတာကရှင်တယ်ရှင်တယ်ဆိုတော့အတူတဝါဖြစ်လာတယ်ဒါကတော့သဟာကတံနဲ့တံပညောကြဒီသဘောချင်းတူတူပဲပါဠိပုံပွဲသွားတဲ့အတွက်သဟာကတံဒီအတူတဝါဖြစ်တယ်တံပညောကြဒီရှင်တယ်မှန်တော့အတူတူဖြစ်တာနှစ်ပေါ်လုံးကဒီ ุเยปกปรีเยวะไอ้ทำเบี้ยมาอาเมงคาริกาเซอาเมงคาริกาสุราเมงคาระกาสุราอุเมนุเบี้ยเวสโรสีสียาเรโกเมงคาระขอเรไออาเมงคาริกากาโรตัวใต้จมมือมาบาเวผิดแต่เซอาสุราเนี่ยสุรามาบาไม่ใช่ผมไม่ใช่รู้ป่ะเนาะไอ้อย่างตัวอาเมงคาริกาเซสุราใจจ้องหูมาบาได้ไอ้ไส้ตะคู่ของคุณน่ะป้องไล่นี่ตมนันตมหาโกเอติกะกะตะเมโยอาติกะกะตะเมโยตาลောบมุไสยะปฐมาไสนาดุริยะไสจารแล้วแหละตมนันตมหาโกเอติกะกะตะเมโยตาติกะกะตะเมโยไอ้ตาติกะกะจารป้าป่าว่าอ้ามหงโดแลด้วยตัวใจย่อมมีความคิดเนาะถ้าตัวใจก็ถูกพี่บาลีอะรามานัมเบอร์3จารอเนี่ยตองนันตาภาโกเตกะตะวิเตยะวิเตยะจารอตัวมายินก็อยู่อาศัยไม่เชิญเนาะตันตยอกจารองก็เชิญแล้ววิเตยอกจาก็ไม่เชิญเนาะอันนั้นตัวชื่ออะรามานသောမနတမဟာကောအတိကတဝိပယော
အာတိကတသတိတ္တပ
နာထလေးဟာ
သောမနတမဟာကောသေကတသတိတ္တယောသတိခရသ
တိအန္တရာဝိနောလောဘမှုပဲစပါးရဲ့၄ပါးပြီးပါနံပါတ်၅ကဥပေက္ခဥပေက္ခမှာသူင်းဒီနေရာမှာနည်းနည်းပြောချင်တာကလူတွေကဥပေက္ခကိုဘလုံးခန့်သိတယ်မယ်ဆိုရင
်
ဥပ္ပေက္ခဥပ္ပေက္ခလုံးခန့်သိတယ်နော်ဥပ္ပေက္ခဒါဒီလိုခန့်သိတယ်ဘယ်တော့မှဒီမှာဘာမပါဘူးရရင်မပါဘူးဒီနော်အများတန်းဒီဒီရဲ့အံထွက်ရတယ်သိက္ခာနော်ဘာသူလို့ရှိရင်ဒီနော်အင်္ဂလိပ်လိုဆို PID သစ္စာမျိုးအဲ့လိုမျိုးထွက်ရတယ်ဥပ္ပေက္ခဒီနော်ညာဘင်းလူတွေကပြောနေရှိတာပညာပညာမဟုတ်လူတွေကပြောတာပညာသည်ပါတော့ရရင်ညာတာပညာသိမှာပညာသိလို့ဆရာနာပညာအဲ့လိုမျိုးပြန်ပင်စပြင်စတဲ့လူတွေကပြောဒါကတော့ဘုရားဗုဒ္ဓသဘောတရားလေးပါပဲအနေနဲ့သတိထားပြီးတော့ပြောပေါ့နော်ပညာအဲ့တော့ဥပ္ပက္ခဥပ္ပက္ခသည်အဘိအဒိအားဖြင့်ခံစားတတ်တဲ့ဝေဒနာကိုဥပ္ပခာလို့ခေါ်တယ်။အဲဒါဗိသမညာစိတ်ပြီးဥပ္ပခာမဟာကိုစိတ်ဒိဋ္ဌိကတ္တယောအာသိခာရိကစိတ်ကုန်။အဲဒါသတ္တအကြတော့ဥပ္ပခာမဟာကိုစိတ်ဒိဋ္ဌိကတ္တယောသာသနာရိကစိတ်ကုန်။ခန္ဓာကုညာကဥပ္ပက္ခာသာသေတိနာသာဝေယောအာသကာသာသေတိဥပ္ပက္ခာကုညာကဥပ္ပက္ခာသာသေတိနာသာဝေယောအာသကာသာသေတိဥပ္ပက္ခာကုညာကဥပ္ပက္ခာသာသေတိနာသာဝေယောအာသကာသာသေတိဥပ္ပက္ခာကုညာကဥပ္ပက္ခာသာသေတိနာသာဝေယောအာသကာသာသေတိဥပ္ပက္ခာကုညာကဥပ္ပက္ခာသာသေတိနာသာဝေယောအာသကာသာသေတိဥပ္ပက္ခာကုညာကသောမနတာမဟာကော
သောမနတာသမဟာကော
သိကတာသံတယော
သိတိကတာသံတယော
သိခာရိကစိတ်တခု
အာသိခာရိကစိတ်တခု
သောမနတာမဟာကော
သောမနတာသမဟာကော
သိတိကတာသံတယော
သိတိကတာသံတယော
သံသိခာရိကစိတ်တခု
သာသိခာရိကစိတ်တခု
သောမနတာမဟာကော
သောမနတာသမဟာကော
သိတိကတာဝိပယော
သိတိကတာဝိပယော
သံသိခာရိကစိတ်တခု
အာသိခာရိက
သောမနန္တဟာကော
သောမနန္တဟာကော
သိတိကတဝိပယော
သိတိကတဝိပယော
သံသင်္ခာရိကစိတ်တု
သာသင်္ခာရိကစိတ်တ
ုဥပ္ပခာတဟာကော
ဥပ္ပခာတဟာကော
သိတိကတသံတယော
သိတိကတသံတယော
သံသင်္ခာရိကစိတ်တု
သာသင်္ခာရိကစိတ
်တုဥပ္ပခာတဟာကော
ဥပ္ပခာတဟာကော
သိတိကတသံတယောသံတယော
သိတိကတသံတယော
သံသင်္ခာရိကစိတ်တု
သာသင်္ခာရိကစိတ်တု
ဥပ္ပခာတဟာကော
ဥပ္ပခာတဟာကော
သိတိကတဝိပယော
သိတိကတဝိပယော
သံသင်္ခာရိကစိတ်တု
သာသင်္ခာရိကစိတ်တု
ဥပ္ပခာတဟာကော
ဥပ္ပခာတဟာကော
သိတိကတဝိပယော
သိတိကတဝိပယော
သံသင်္ခာရိကစိတ်တု
သာသင်္ခာရိကစိတ်တု
အလုံးလုံးမူလိုက်ဖြစ်ပါအဲ့ဒါကိုမြန်မာလိုနားလည်အောင်ဆိုလို့ရှိရင်
သံသာသံသာမြေတဲ့ဘာဖြစ်တယ်မာယာတော်ရူတာနဲ့ရှင်ပြီး
တိုက်တုံးမှာပါတော့တွေ့တခု
နောက်တစ်ခုကလည်
းသိတဲ့နာတော်သံသာမြေတဲ့ဘာဖြစ်တယ်မာယာတော်ရူတာနဲ့ရှင်ပြီးတိုက်တုံးမှာပါတော့တွေ
့အဲ့လိုပဲမြန်မာပြန်သွားလို့ရမယ်နော်အဲ့ဒါဆိုရင်နားလည်းသွားမယ်လို့ရှင်းတယ်ဟိုလိုသွားတယ်လက်ပြနာစိတ်မပြောင်းလဲပါတစ်ချိန်ပြီးတော့လည်းသံမြာဖြစ်သွားမှာပါနော်အဲ့ဒါဆိုတော့ဒီလိုလောဘမှုတွေဖြစ်ပါပြီးတော့ဒီအဲဒီလောဘမှုတွေဖြစ်ပါကုန်ဒီတော့သုံးချပြီးဓမ္မအနေနဲ့ပြောမယ်ဆိုလို့ရှိရင်ကာမဂုဏ်အာယုန်တွေကိုနှစ်သက်ကြွတာနေပြီးတဲ့အခါမှာလောဘမှုတွေဖြစ်တယ်ဥပမာပြောလို့ရှိရင်ပြောချင်ကိုပြောချင်တာရှိနေသူကလောဘမှုသုံးလက်ကမဟာကုသေဖြစ်တယ
်
ပြောချင်ကြည့်ဒီကိုအဖြစ်ရှိမှမသိဉာဏ်မိလို့ရှိရင်ဒေတိကတာတံပြောတဲ့ဖြစ်တယ်ဒီကမိမိရဲ့လောဘတရားနှစ်သက်တတ်မဲ့နေပြီးအတွက်အတ္တိခါရိကသွားတတ်ကြုံမှုမရှိဘူး။ကိုယ်ကိုနှစ်သက်နေတဲ့အတွက်အတ္တိခါရိကသိဖြစ်နေ။ပြောရှင်သာဝိထုဖတ်နေတဲ့သူ၊သခင်နာထောင်နေတဲ့သူ၊သနခမိတ်တ္တလိမ့်ချင်းလိမ့်ချင်းချင်နေတဲ့သူ
၊ဒီကောင်ဖ
တ်နေတဲ့သူ
၊အာ
သီခံနေတဲ့သူတွေမှာသနာတွင်သောမှုသောင်းကနာမဟာကိုဒေတိကသာသမီးရောအတ္တိခါရိကဝမ်းမြောက်ဝမ်းနည်းမဖြစ်ဘဲနဲ့
အာရုံစိတ်အားဖြင့်သူပိတ်တာသာဆုံးတဲ့
အဖြစ်ရှိပြီးသူသိနေတယ်။ဒေ
တိကမြန်မာပြည်ကဒီကတာဝိသေသေနဲ့
ဒီဘာသာကိုသိလို့မရ
ဘူး။နိုင်ခါနိုင်ခါနိုင်ခါခါနိုင်တဲ့
အဲ့ဒါကိုကြည့်ပြီးတော့ကိုယ်ပါသိစိတ်ဆုံးရှိနေတာပါ။ဒီမှာကအေးလို့ကြည့်ရတယ်။များလို့ကြည့်ရတာမဟုတ်ဘူ
း။
ငါဒါလုပ်နေတဲ့ဆိုရင်ငါသိမှငါကမပါလိဖြစ်နေကောင်းဆိုတာ
။
ဝိမာန်တော့ရပါဘူးနော်။အဲ့ဒါဒီဒေါသမှုစိတ်ဖြစ်ပါ။ပြီးရင်ဦးဇင်းတို့ဒေါသမှုစိတ်နှစ်ပါးသွားမယ်။ဒေါသမှုစိတ်နှစ်ပါးဆိုတာကတော့ဒေါသမှုကရှိတဲ့စိတ်ကိုဒေါသမှုစိတ်ခေါ်တယ်။ဒီကျမ်းသာသက်ခံတဲ့ဒေါသစိတ်တွေအနည်းငယ်ရှိတဲ့စိတ်ကိုဒေါသမှုစိတ်ခေါ်တယ်။အဲဒါပဋိက္ခာဆိုတာတော့ကျမ်းသာသက်ခံမှုမကျင့်တတ်တဲ့ဘော။အဲဒါဒေါသမှုစိတ်နှစ်ပါးကိုလည်းကျွန်တော်သဘောလို့။ဒေါမနတ္တဆိုတာဒီကျမ်းသာသက်ခံတဲ့အာဟုဒေါမနတ္တ။ဘာဟာကောဆိုတာဒေါမနတ္တကတော့စိတ်နှလုံးမချမ်းနေတဲ့ခန္ဓာမှုပေါ့နော်။အရာဟုနာတော့ဆိုတော့ဒီလိုပါ
ပ
ဋိကမံရုံဆိုတော့ကျမ်းစာခက်တမ်းမှုကြီးရှင်းတယ
်
။ဒီဟာအသင်္ခါရိကသတ္တင်္ခါရိကတော့အတူတူပါပဲနော်။ဒါကြောင့်မရှိတဲ့အကြောင်းမျိုးရှိတယ်။အဲဒါတော့ကျန်းစုလာအောင်နော်။ဒေါမနတ္တဟာကို
ဒေါမနတ္တဟာကို
ပဋိကမံရုံ
ပဋိကမံရုံ
အသင်္ခါရိကစိတ်တခု
အသင်္ခါရိကစိတ်တခု
ဒေါမနတ္တဟာကို
ဒေါမနတ္တ
ပဋိက္ခာသံတယော
ပဋိက္ခာသံတယော
သံခါရိကစိတ်တခု
သံခါရိကစိတ်တခု
ညီမတို့ဆိုရင်နောက်ဆင်းလုံးမဆန်းတာမဆန်းမြေတော့ခံစားမှုနဲ့ဒီပါရှိတယ်
ကျမ်းစာကိုနေရှိပြီးတိုင်းကိုတော့မှာရေးထုတ်တော့တယ
်ဆရာပါရစေတခုနှစ်ခုပေါ့နော်အဲလိုအပြင်သောဒမှုစိတ်နှစ်ပါးရှိမယ်အဲဒီတော့မြန်မာနိုင်ငံကိုဦးဇင်းတို့တောင်းချပြီးဒီမှာနေနဲ့ပြောမယ်ဆိုလို့ရှိရင
်စိတ်ကို
စိတ်ညာတော့အားဒီတော့နာရီဖြစ်တယ်ဘောဓမှုစိတ်ဖြစ်တိုင်းစိတ်ကိုမပင်းရရတယ
်ဘ
ောဓမြာအာရဏဖြစ်ပြီးတော့အဓိကခေါ်တဲ့ဘောဓစိတ်ဖြစ်တယ်မြင်ရတော့ဒီဟာစိတ်တို့စိတ်ရဲ့နေပြန်အားဖြင့
်အသင်္ခါရိက
ဒီဘာမှလည်းဒီတော့လုံးလုံးတိုက်တွန်းလို့စိတ်တို့စိတ်ရဲ့နေပြန်အ
ားဖြင့်ခါရိကစိတ်
အဲ့တော့ဒါဒီလိုသောဒမှုစိတ်နှစ်ပါးကိုအကြောင်းချလိုက်ရပါပြီ။ဒီနည်းကတော့မောဟမှုစိတ်နှစ်ပါးကိုပေါင်းမောဟမှုစိတ်နှစ်ပါးဆိုတာကတော့မောဟမူလရှိတဲ့စိတ်ကိုမောဟမူလအလုံးစုံဝင်မဲ့မောဟစိတ်တွေရင်းနှံရှိတဲ့စိတ်ကိုမောဟမူလဒီလိုကိစ္စဝိသိကိစ္စမှာဦးဇင်းတို့ကဂျုံမတန်တရားရှိတယ်ဂျုံဝင်မဲ့မောဟတယ်ဒီဝိမေမောနေတိုင်းဝိသိကိစ္စမဟုတ်ဘူးဝိသိကိစ္စဆိုတာဉာဏ်သာ၃ပါးတန်တန်ကြီးအကျိုးအပေါ်မှာဇောမတန်တရားရှိပြီးတော့ဒီဝိမေမောနေရာကိုဝိသိကိစ္စအောက်ကိစ္စဆိုတာတော့ပြန်နေသိပြန်နေပြီးတော့မနေတတ်မှုဖြစ်နေတဲ့သဘောကိုအောက်ကိစ္စအဲမှာလည်းဒီကနှစ်ပါးရှိရဲ့အရာကိုဆိုကြည့်လိုက်အောင်နော်ဥပ္ပခာသဟခော
ဥပ္ပခာသဟခော
ဝိသိကိစ္စသံမြောစိတ်တခု
ဝိသိကိစ္စသံမြောစိတ်တခု
ุปิสาตหาโ
กอุปิสาตหาโ
กอุปิสาตัมโยเสจคุ
อุปิสาตัมโยเสจคุ
อะระโรมอมุไลกะเล2บาสิเนาะไคมาวิริไกตาโซเรหานิโกเนသင်ပြရတာကကိုယ်ဝင်မိမောနေတိုင်းဝိသိကိတ္တမဟုတ်ဘူးယန္တသုံးပါအပေါ်မှာကံကံကြီးအကျိုးတွေပေါ်မှာအာဒီဘဝပြုလုပ်တဲ့ကံကနောက်ဘဝမှာပြုပြီးမယ်ဆိုတာဟုတ်မှဟုတ်ပါမလားလို့ညမတန်တရားရှိနေတဲ့အဝိသိကိတ္တဖြစ်နေတာနော်ဟိုလိုဥမာပြင်ကံမောင်းသွားတယ်ငါဒီလမ်းသွားမှာလားဟိုလမ်းသွားမှာလားအဲ့လိုမဝေခွဲနိုင်တဲ့မေမောမှုမျိုးကိုဝိသိကိတ္တမဆုံးနိုင်နော်။ဟောပြစ်ထားကြတော့ပြန့်ဝင်နေ။ပြန့်နေစိတ်ကြီးမတည်ငြိမ်မနဲ့ပြန့်နေနေရဟောဥပ္ပစ္စလို့ခေါ်တယ်။ဟောဒိသ။ဟောဆိုတာအထက်ဒိသဆိုတာလှုပ်ပြီးတော့လှုပ်နေတာမျိုးဟောဒိသ။အဲ့တော့အထက်ကိုပြန်ပြီးစိတ်ကြီးလွတ်ပြန့်နေတဲ့ဟာကိုဥပ္ပစ္စလို့ခေါ်တယ်။အဲ့လိုတရားထိုင်တဲ့အခါမှာပုံပြီးတော့သူကသိစားတယ်ဝိရိယတော်ရင်ဩဒိသဖြစ်တယ်ဆိုတာကိုလည်းဒီမှာတရားမှာပြောလို့ရှိတယ်။ဝိရိယနေတော့တရားလေးကဒီအစင်းလေးရတာတော့ဝန်ကြီးကသာမာမီတရားအားထုတ်တယ်ဝိရိယအားထုတ်ပြီးတော့အားထုတ်လိုက်တဲ့အချိန်မှာဘာဖြစ်သွားလဲဆိုဩဒိသပြန်နေတယ်ပြီးတော့ဟောလည်းမှတ်နေရဒီဟာလည်းမှတ်နေရအဲ့လိုဖြစ်တဲ့ဝိရိယတော်တော့ဩဒိသဖြစ်တယ်နော်။အဲဒါဆိုတော့ဒီဝိသိကိစ္စဩဒိသအဲ့ဒါပြီးတော့မှဦးဇင်းတော့အကြောင်းချပြီးဒီမှာနေနေဆိုလို့ရှိရင်ဉာဏ်နာသုံးပါးကံတရားသတိ၌ဘုံမှန်တရားရှိနေခြင်းဖြင့်မောဟအမှုဝိသိကိစ္စမျိုးဖြစ်နေတဲ့အာယံပြမဲ့ဒီဆွေဝိမိမိမောဒီဉာဏ်နာမှာဥဒ္ဒေသာသတိဖြစ်တဲ့အဲဒီကဥဒ္ဒေကဒီကနေ့သင်ခဲ့တာဒီအာဟုဆိုအာဟုဆိုမှာဖြစ်ရတဲ့ဆိုလို့ရှိရင်အာဟုဆိုစိတ်ဖြစ်တိုင်းပရိသာပြီးတော့အာဟုသောစိတ်အရှင်ဝိဟာပြနေလိုက်မယ်ဆိုလို့ရှိရင်အာဟုဖြစ်တယ်မဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်အဲဒီအာဟုသောဟာအပြင်ပြတ်သွားမယ်အခုလည်းပြင်မကောင်းမှုဒီနေရာဆယ်ပါးကိုအာဟုသောစိတ်တို့ဖြင့်ဒီလိုပြရတဲ့အတွက်အပြင်ချတဲ့အဖြစ်ဖြစ်နိုင်တယ်အဲဒီအပြင်လေးမှလုံးဖို့အတွက်ဆိုလို့ရှိရင်ဒီလိုဒီအာဟုသောမဖြစ်ရဘူးဟိုဘယ်လောက်ဆက်ပြီးရအားဖြင့်ဆင်းလင်းသွားကြတယ်နော်အဲဒါဆိုတော့ဒီလိုလာဒီနေ့ဒီနေ့ဒီနေ့တော့ဒီနေ့တော့ပြည်ပြီဒီနေ့တော့အားကတော့ဘုရားကြီးကအမြဲတမ်းဦးဇင်းတို့သွားမယ်ဆိုလို့ရှိရင
်
နံပါတ်၁ကိုကြည့်လိုက
်သံတော
်ဘဝဆိုတာရှိမှရှိပါတယ်ဒါကိုယုံမှသိတော့နေတဲ့သူရဲ့စံတန်မှာဖြစ်တဲ့အခါဘာဖြစ်ဖြစ်လို့ဒ
ီနေ့က
ဒီကဟာမဆုံးဘူးဟာအဲ့ဒါလက်တွေ့ပြီးမှာဟာမနက်ကျတော့သူတစ်ပါးကြီးကမလဲကလည်းသူ့
သ
ူ့သူ့ရဲ့သကလုံးလေးတွေကိုနည်းနည်းအသေးစိတ်ကြည့်နော်သူတစ်ပါးကြီးသိခိုင်းတယ်ဆက်ခိုင်းမလွဲပါဘူးဒီသူ့အတ္တမှုကိုပြုနေရအမိကံမှာဖြစ်ပေါ်တဲ့ဆယ်
တာတာဖြစ်သွားတာတ
ာဖြစ်သွားတာ
တာဖြစ်သွားတာတာ
ဖြစ်သွားတာတာဖြစ်သွားတာတာဖြစ်သွားတာဘာသာသင်္ကန်းအဲ့ဒါဆိုတော့စတဲ့ပြုနေဆိုတော့ဘာကြောင့်တန်လဲလောဘတ
ောတာလောဘတောတ
ာလောဘတောတာဘောမနမဘာသာကောဘာသာကောဒီကဆိုရောစတဲ့ပြုနေတာနော်အဲ့ဒါလေးလေးလက်တွေ့မှတ်ထားမယ်ပြီးရင်နံပါတ်3က
ဘုရားရှင်ရဲ့
ဒီရောလို့အမေရောဒီလိုပါတယ်ဆက်ဆံပါတယ်စသည်ရှိသူရဲ့သဏ္ဍာန်မှာဖြစ်ပေါ်တဲ့ဆယ်ဘာသာကောဒီကနံပါတ်၄ရကြတော့
ဒီပါဒီ
ကိုပို့ပြီးနေ
တာဒီကန
ံပါတ်၄ရနော်အရင်က
မတည်
ရမတည်ရမိမိပါတာ
တော့ပြောချင်တာ
ပို့ပြီးပို့မှုလူစုလူသားတိုင်းတက်တာတက်တာတက်တာပြောချင်တာပါတဲ့ဆိုတော့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့မသိတဲ့ဒီမှာမသိရဲ့
ဒီကိစ္စကလည်းတော့မသိရဘူးဘယ်လိုလဲဒီပေ
းရဒီကတည်းကဒီကိစ္စကိုပြန်ပြောပြီးတော့အားစံကြုံမှုမရှိဘူ
းအာသာသာသာအာ
သာသာအာသာသာအာသာသာနော်နံပါတ်5ကတော့ဒီသာသာပြုဆောင်ရတဲ့ဒီတော့ဘာအစ်မမရှိရှင်များမရှိဘူးဒီပါးကလည်းမရှိအပြည့်မရှိဘူးပြောလို့တော့သူကြီးစကားကို
အာရုံပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပါပ
ဘုရားမြာဦးနဲ့ဆင်းရဲဟုတ်ပြီ။ဒါကြောင့်အာဟုတလဥပသေ9ပါး။အာဟုတလဥ
ပသေ9ပါး။အာဟုတိယ9ပါး။ဗော
မေသိသိ9ပါး။အိဟိသိသရှင်ပါအာဟုလိုသိသမာပေါင်းရင
်အာသနာသိတော်သိတယ
်နော်ဒါဆိုရစွာအောင်ဒီတော့ဖြေရမှာနော်အဲ့ဒါပြီးတော့မှမဟာကုလုသိ
သရှင်ပါမဟာကုလုသိသပါအာဟုရသိသပါအာကာမတော်သနာသိသပါနော်ဟုတ်ပ
ြီ
မ
ာသမသိမသေ
တိမာသမသိမမာသုတော်တိုင်းရှိပါမာသမသိမမာသုတော်တိုင်းရှိ
ပါအာသုတော်တိုင်းရှိပါအာသုတော
်တိုင်းရှိပါအဟေခေတိကေတိပါမာသမသိမသေတိပါအာသမသိမသေတိပါအ
ာဘောနာသိပုံးတယ်
ကာမကာမတောသမာကာမစေမသတိ
သာသနာတရားပါရပြီနော်ကျမ်းစာနဲ့နောက်တစ်ပတ်ဒီနေ့ဆက်တက်ပေါ်မှာပါဒါဆိုတော့ဒီနေ့ဒီလောင်းနဲ့တော်အောင်နော်